ရင်းနာရီပေါ်မြန်မာစစ်တပ်ကလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ကြောင်းသတ်မှတ်ဖို့အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ခဲ့သလိုအဖမ်းဆီးကဏ္ဍရတဲ့ရိုက်ယာသတင်းတောင်းအုပ်ကိုအမြန်ပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအောက်လွှတ်တော်တွင်တန့်ကွက်မဲပေးခဲ့သူတဦးတည်းသာရှိခဲ့ပါတယ်။အရီဇိုနာပြည်နယ် Republican လွှတ်တော်မှ Andy Dick ဖြစ်ပါတယ်။သူအဒီတိကျိန်းနေတာမကပဲအရင်တုန်းကမြမရေအောက်လွတ်တော်မဲခွဲစဉ်တုန်းကလည်းကန့်ကွက်မဲပေးခဲ့ဘူးပါလေသူဘာကြောင့်ကန့်ကွက်မဲပေးရသလဲဆိုတာကိုရိုကောသတင်းဌာနကဂျွန်ဒေါ်နယ်လီရဲ့သတင်းဆောင်ပါးကိုအခြေခံပြီးမိုက်အီတန်စင်ကပြောပြမှာပါ
မြမစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းနဲ့ထောင်ချခံနေရတဲ့ရိုက်တာသတင်းတော်နှစ်ယောက်ကိုအမြန်ပြန်လွှတ်ပေးဖို့တောင်းဆိုထားတဲ့ကြာသာရေးတုန်းကအတည်ပြုလိုက်တဲ့အမေရိကန်အောက်လွတ်တော်ရဲ့ဆုံးဖြတ်ချက်ကို394နဲ့ထောက်ခံထားပေမဲ့တူဦးဒီတော့တန့်ကွက်မဲ့ပြီးခဲ့သူကတော့ Arizona ပြည်နယ် Republican အမတ် Andy Biggs ပဲဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်ကအခုလိုဆုံးဖြတ်ချက်ထုတ်ပြန်လိုက်တာဟာနိုင်ငံတကာရာဇဝတ်ခုံရုံး ICC ကနေပြီးတော့မြန်မာနိုင်ငံပေါ်ဒီနည်းနဲ့ပတ်သက်ပြီးတော့ပြည်တံချမှတ်ဖို့ကိုထောက်ခံအားပေးလိုက်တဲ့သဘောတက်ရောက်သွားတဲ့အတွက်ဒီဆုံးဖြတ်ချက်ကို Biggs ကတန့်ကွက်မဲ့ပြီးခဲ့အောင်လို့ဆိုပါတယ်။ဒီစုပြောရေးဆိုခွင့်ရှိသူ Daniel Stefanski ရဲ့အဆိုအရကတော့ This ကဒီဆုံးဖြတ်ချက်ရဲ့အနှစ်ချုပ်ရွေးချက်ကိုတော့ထောက်ခံပါတယ်။မြန်မာစစ်တပ်ကရုံးကြရတဲ့အပေါ်ဖိနှိပ်မှုဟာလည်းလူမဆန်ဘူးလို့ Biggs ကယူဆပါတယ်။ Fighter တင်းတော်တွေကိုဖမ်းဆီးထောင်ချတာကလည်းအင်မတန်ဆိုးရွားရဲ့လုပ်ရဲလို့သူကခံယူထားတာပါ။အမေရိကန်ကြီးကဲအနေနဲ့မြန်မာနိုင်ငံကလူမျိုးတုံးတက်ဖြစ်မှုရပ်တန့်အောင်နဲ့ Fighter တင်းတော်တွေရောက်ကိုလွှတ်ပေးဖို့တပ်တမန်ရေးဖိအားတွေတိုးမြှင့်လှုပ်ဆောင်တယ်လို့ဆိုပြီးတော့လည်းပြောဆိုထားပါတယ်။တိုင်းမနိုင်ငံကရာဇဝတ်ဆိုင်ရာတတ်မှတ်ချက်တွေဥပဒေတွေအရမြန်မာနိုင်ငံရဲ့လူမျိုးတုံးတက်ချက်မှုအခြေအနေကိုဖြည့်ရှင်းဖို့ကုလသမဂ္ဂရဲ့ကြံပြချက်တွေကို Base ကသဘောမတူတဲ့အကြောင်းပြောခွင့်ရ Stefanski ကပြောဆိုထားတာပါဒီဆုံးဖြတ်ချက်ကိုအတည်ပြုလိုက်တာဟာ ICC လို့ခေါ်တဲ့နိုင်ငံကရာဇဝတ်ခုံရုံးကနေပြီးတော့မြန်မာနိုင်ငံပေါ်တန်ခတ်ဖို့တုံ့တက်နေတဲ့အချက်ကိုထောက်ခံအားပေးသလိုဖြစ်နေတဲ့အတွက်သူကဒီဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့တာပါနိုင်ငံကရာဇဝတ်ခုံရုံးဆိုတာကနိုင်ငံတိုင်းနိုင်ငံရဲ့ခုံရုံးကနေပြီးတော့နိုင်ငံတွင်းကဆီယာဆွေးမှုလူမျိုးတုံးတက်ဖြစ်မှုကိစ္စရပ်တွေကိုမဖြေရှင်းနိုင်တော့မှသာတိကျနိုင်ငံတွေဒါမှမဟုတ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တိုက်တွန်းချက်နဲ့တခြားနိုင်ငံတွေအပေါ်ဆုံးဖြတ်ချက်ချပြရတာဖြစ်ပါတယ်။နိုင်ငံတကာရာဇဝတ်ခုံရုံးရဲ့အဖွဲ့ဝင်မဟုတ်တဲ့အမေရိကန်အနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအမေရိကန်ရဲ့ချုပ်ချာအာဏာနဲ့ဆုံးဖြတ်ချက်အပေါ်စွန့်မှုကိုမသိဘူးဆိုပြီးတော့ Base ကယူဆတဲ့အကြောင်း Sentence ကပြောပါတယ်။ကြော်ပြီးတော့ချမှတ်ခဲ့တဲ့ဆုံးဖြတ်ချက်အတိုင်းအရင်တုန်းကလည်း Base ကမြန်မာကြီးနဲ့ပတ်သက်ပြီးတော့လွှတ်တော်ရဲ့မဲခွဲမှုတွေမှာတက်ွက်မဲပေးခဲ့မှုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကမြန်မာနိုင်ငံတွင်းဝင်ကြတွေကိုအစုလိုက်အပြုံလိုက်တက်ဖြတ်နေမှုကိုရှုံ့ချတဲ့လွှတ်တော်ရဲ့ဆုံးဖြတ်ချက်မှာထောက်ခံမဲ423မဲပေးခဲ့တယ်လို့လည်း Base နဲ့တခြား Republican အမတ်နှစ်ယောက်တို့ကတော့ကန့်ကွက်မဲပေးခဲ့ပါတယ်။အဲဒီတော့က Base ကဘာကြောင့်ကန့်ကွက်မဲပေးရတယ်ဆိုတဲ့အသေးစိတ်ကိုတော့သူ့ရဲ့ပြောခွင့်ရတာတိကျမရှင်းပြခဲ့ပေမဲ့လည်းBase အနေနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ဖွဲ့စည်းရေးနဲ့ကုလသမဂ္ဂရဲ့တခြားအကြံပြုချက်တွေကိုသူကမထောက်ခံတဲ့အတွက်အခုလိုကန့်ကွက်မဲ့ပေးခဲ့ရတာဖြစ်တဲ့ဆိုပြီးတော့ခံမှန်းထားကြပါတယ်။အလားတူပဲကုလသမဂ္ဂပေါ်အမေရိကန်ကငွေကြေးထောက်ပံ့ပေးနေမှုကိုရပ်ပစ်ဖို့ Texas ပြည်နယ်ဆိုင်ရာ Republican အမတ် Brian Bedin ရဲ့ဆုံးဖြတ်ချက်ကိုလည်း Base က Virginia ပြည်နယ်ဆိုင်ရာ Republican အမတ် Tom Kaine နဲ့အတူကူးတွဲထောက်ခံခဲ့ပါသေးတယ်။ဘာသာတရင်တော့မြောက်ဖန်ဆီးထောင်ကြခင်ရတဲ့တစ်နှစ်မပြည့်ခင်တည့်ရလို့ပါပဲအောက်လွတ်တွေဆုံးဖြတ်ချက်ထွက်ပေါ်လာလဲဖြစ်ပါလိမ့်တချိန်ကျဲပါပဲအထင်ကြီးကတိုင်းမက်ဆင်ကြီးကတခြားတရင်တော့တွေနဲ့အတူအမှန်တရားကိုကာကွယ်ကြသူတွေအနေနဲ့ဘာသာတရင်တော့မြောက်တို့ကို2018ခုနှစ်အတွက်အထူးစားဆုံးပုဂ္ဂိုလ်များဆီမှာထည့်သွင်းခဲ့ပါရှင်